မြန်မာအစိုးရကနိုင်ငံရေးအကျဉ်းသား59ဦးအပါအဝင်အကျဉ်းသား63ဦးကိုနိုင်ငံတော်တမရအမိန့်နဲ့ဒီကနေ့လွှတ်ပေးလိုက်ပါတယ်။အခုလွတ်လာတဲ့အထဲမှာပါလာတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာတော့နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီကနေပြီးတော့အစိုးရစီကိုတရားဝင်တင်သွင်းထားတဲ့နိုင်ငံရေးအကျဉ်းသား19ဦးနဲ့နောက်ဆက်တွဲတင်သွင်းထားတဲ့ရှမ်းတိုင်းရင်းသားနိုင်ငံရေးအကျဉ်းသား40ရို့ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကအတွင်းရေးမှူးကိုတိတ်နိုင်ကပြောပါတယ်။တရင်အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံအချင်းထောင်တည်တည်မှရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးဖို့ပြည်ရင်းပြည်ပကတောင်းဆိုမှုတွေရှိနေတဲ့အပြင်အချင်းကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်စစ်စည်ရေးကော်မတီဖွဲ့ပြီးလှုပ်ဆောင်နေကြတဲ့အချိန်မှာပဲနိုင်ငံတော်သမ္မတအမိန့်နဲ့ဒီကနေ့အကျဉ်းသားတွေကိုအခုလိုလွတ်ပေးလိုက်တာပါ။အခုလွတ်ပေးလိုက်တဲ့သူတွေထဲမှာနိုင်ငံရေးနဲ့ဆက်နွယ်သူစုစုပေါင်း59ဦးပါတယ်ဆိုတာသူတို့အနေနဲ့အတည်ပြုလို့ရတဲ့အကြောင်းနိုင်ငံရေးအကျဉ်းသားစီစီရေးကော်မတီထဲမှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်း AAPP ကအတွင်းရေးမှူးကိုတိတ်နိုင်ကပြောပါတယ
်59ယောက်ရှိတယ်အခုလောလောဆယ်ကျွန်တော်ရခဲ့တာပေါ့ဗျာဘာလို့59ယောက်ဖြစ်ရကြလဲဆိုတဲ့ကကြတော့ရှာတိုင်းသားအယောက်40ပါပါတယ်ဆိုတော့သူတို့ကအဲ့လိုတူတကြီးလိုက်ဖန်ခံရတဲ့လူတွေပါအဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလက်ကျနိုင်ငံရေးကျင်းသားစီစီကော်မတီမှာဒီလူတွေကနိုင်ငံရေးနဲ့တက်ဆိုင်တဲ့လူတွေဖြစ်ပါတယ်ဆိုပြီးတော့သိကြတာရှိပါတယ်ဆိုတော့ကျွန်တော်အဲ့ဒီလူတွေကကျွန်တော်တို့ပထမနိုင်ငံရေးကျင်းသားစီစီထဲမှာမပါပါဘူးဆိုတော့ဒီတက်ဆိုင်တဲ့လူပေါ့ရှာမျိုးသားဒီမျိုးကစီအဖွဲ့ချုပ်ကနေပြီးတော့ပြင်ပြလာလို့ကျွန်တော်ကနောက်ဆက်တွဲအနေနဲ့ဒါကိုတင်ကြတာရှိပါတယ်သူတို့ကလည်းတကယ်တော့နိုင်ငံရေးနဲ့ပတ်သက်ပြီးထောက်ကြခဲ့တဲ့လူတွေပါကျွန်တော်တို့ငွေကိုစင်းထဲမှာမရှိတာပဲဖြစ်တယ်ဟိုပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရှိနေတဲ့စင်းထဲမှာတော့19လောက်ပဲပါတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့ဒါပေမဲ့ဒီအားလေးကဟိုမပြည့်စုံသေးဘူးပေါ့နော်
အစိုးရပိုင်းကအဖွဲ့အစည်းတွေနဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းအဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကပြန်လွတ်ပေးဖို့တမရထံအစိုးပြုတင်သွင်းထားတဲ့စီရင်နဲ့အခုလွတ်လာတဲ့စီရင်ကွာခြားနေတာကြောင့်ဒီအပေါ်မှာမေးခွန်းထုတ်စရာတွေအများကြီးရှိနေတယ်လို့ကိုတိတ်နိုင်ကဆက်ပြောပါတယ
်ကျွန်တော်တို့ဒီလက်ကနိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကနေပြီးတော့စီရင်တွေသိထားပြီးတော့ဟိုပြန်လွတ်ပေးမယ်ဆိုတဲ့လူ69ယောက်ရှိပါတယ်အဲ့တော့ဒီ69ယောက်ထဲမှာအခုကခုနပြောတဲ့19ယောက်ပဲပါလာသေးတယ်ဆိုတဲ့ဥစ္စာမျိုးဖြစ်တယ်ဒီကိုယ်ကကသမရကိုတင်လာတယ်သမရကနေပြီးတော့ဒီဖြုတ်ပြတဲ့အခါမှာဟိုပြန်ပြီးတော့ဟိုလွတ်ပေးတော့ပေါ့လွတ်ပေးတဲ့အကျိုးကိုဒါပေမဲ့ဒီလူတွေကိုတော့လွတ်ပေးမယ်ဆိုတာကိုကျွန်တော်တို့သိလာတယ်ဒါပေမဲ့အခုလွတ်ရတဲ့အခါကျတော့အကုန်လုံးပါမလာဘူးဖြစ်တယ်ဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဟိုမိန့်ခွန်းထုတ်ပြရလေအများကြီးရှိပါတယ်ဆိုတော့ကျွန်တော်တို့ ABB နေပေါ့အနေနဲ့ဟောသမန်နိုင်ငံရေးကဟောင်းတယောက်နေလဲဆိုဒီလက်ကျနိုင်ငံရေးအကြေစားစီစီရေးကော်ဒီကော်မတီမှာပါတဲ့အဖွဲ့အနေနဲ့ဆိုကျွန်တော်ဒီမှာမေးခွန်းထုတ်ပြရလေအများကြီးကြာပါတယ်ဆိုတော့ကျွန်တော်တို့မလက်ချာလောက်ကြာရင်တော့ကျွန်တော်ရဲ့သဘောထားကိုတော့ကျွန်တော်တို့ထုတ်ပြန်မှုအစီအစဉ်ရှိပါတယ
်အခုလွတ်လာတဲ့အထက်မှာပါတဲ့နိုင်ငံရေးအကျဉ်းသားတချို့ဟာလည်းသူတို့ချမှတ်ခံထားရတဲ့အပြစ်ဒဏ်အသီးသီးရက်စစ်ဖို့တိတ်မလို့တော့တဲ့အချိန်မှာရှော့ရက်နဲ့ပြန်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်သူတို့ကိုဒီကနေ့မလွတ်ပေးခင်ထောင်အနာပိုင်တွေကပြစ်မှုပြစ်ဒဏ်တွေရှော့ပေါက်ပေးပြီးတော့လွတ်ပေးတယ်ဆိုတဲ့အကြောင်းနေ့လယ်မှာအကြောင်းကြားပြီးညနေဆောင်မှာလွတ်ပေးလိုက်တာလို့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားကိုရက်ထမိုးကပြောပြပါတယ
်ကျွန်တော်တို့နိုင်ငံရေးအကျဉ်းသား6ယောက်ပေါ့အင်းစိန်ထောင်ကလွတ်တာပေါ့လွတ်နေတဲ့တွေကအကုန်လုံး6ယောက်ကညံချင်းပေါ့နော်နိုင်ငံရေးနဲ့ဆက်နေတဲ့တွေပေါ့နော်2ယောက်ကတော့ဒီအဖွဲ့အစည်းကိုကန်းတို့ပါဝါတော့နဲ့ဆက်နေတဲ့တင်ယောက်ပဲ10ယောက်ကနိုင်ငံခြားသားပါအဲ့ဒါတခြားလူတွေကမသိသေးဘူးမြတ်အကုန်လုံးကတော့ကျွန်တော်တိရတာ60ပဲတိထားတယ်ကျွန်တော်တိုင်မှာကျွန်တော်တိုင်ဝင်းမှာကျွန်တော်တိုင်ဝင်းနဲ့မရှိတဲ့တွေလာပြောတာပေါ့နော်အဲ့ပြီးတော့ကျွန်တော်တို့ဒီမှာတို့မိစ္ဆာကြရတယ်ဆက်ပြပြီးတော့ကျွန်တော်တို့ဆွလိုက်ဒီမှာတော့ကျွန်တော်တို့တိကျတော့မသိဘူးပြဒီမှာတွတ်တာတို့ချော့ပေါ့ပြီးတော့နော်ပြမှုချက်တော့ချော့ပေါ့ပြီးတော့လွတ်တာပဲတည်တယ်၄ရက်တည်းလွတ်တာမရှိနေကြဘူးဆက်ပြတော့ကျွန်တော်တို့မသိဘူးကျွန်တော်တို့ခုမှချင်းလွတ်တာတော့ဘာမှမသိသေးဘူးတို့ပြောတာတက်မြို့တော့မပြောဘူးပေါ့နော်ဘာကြောင့်လွတ်တယ်ဘာအတွက်လွတ်တယ်ဆိုတော့ကျွန်တော်မသိသေးဘူးနော်သူလည်းကအခု၄ရက်တည်းရဲ့၄ရက်တည်းနဲ့သူတို့ဒီတိမှုစစ်တမ်းတွေကိုချုပ်ပေါ်ပြီးတော့ဆက်လက်ရမှာဖြစ်တယ်
။သူ့ကိုဖောက်ခွဲပစ္စည်းများလက်ဝဲပိုင်ဆိုင်မှုမတရားအသင်းဖွဲ့စည်းမှုစတဲ့ပုံမှန်တွေတက်ပြီးတော့ထောင်ဒဏ်၉နှစ်ချမှတ်အပြစ်ဖေးခဲ့ပေမဲ့အာဏာပိုင်တွေကတပ်တွေအထောက်ထားခိုင်လုံအောင်မပြနိုင်ခဲ့ဘူးလို့သူ့အမှုနဲ့ပတ်သက်ပြီးကိုရဲထက်မိုးကပြောပြပါတယ်။နိုင်ငံရေးအကျဉ်းသားစီစီအဖွဲ့တွေကပြုစုထားတဲ့စင်းစရာတွေအရအချင်းထောင်တွေထဲမှာကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသား300ကျော်400နီးပါးလောက်ရှိတယ်လို့လည်း AAPP အဖွဲ့ကကိုတိတ်နိုင်ကပြောပါတယ်။ ခုပြန်လုပ်ပေးလိုက်တဲ့အကျဉ်းသားတွေကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ကကြီးနဲ့အညီပြစ်မှုဆိုင်ရာကျင့်ထုံးဥပဒေပုံမှန်401တိအရနိုင်ငံတော်သမ္မတကပြစ်ဒဏ်လွတ်ငြိမ်းခွင့်ပြုလိုက်တာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။